ဒေါက်တာဆုရကမဒီကနေ့ဒီငញ្ញိုင်းစန္ဒာမှာလောက်တဲ့ဒီတောင်သူလယ်သမားအရေးကိစ္စနဲ့ပတ်သက်တဲ့ဟိုဆွေးနွေးပွဲရွယ်ချက်အကျိုးဆွေးနွေးပွဲဖြစ်မယ်တဲ့တူအဲ့ဒီရွယ်ချက်ပြောပြပါအောင်ခင်ဗျာ
လက်ရှိကျွန်တော်တို့ကဒီမြန်မာနိုင်ငံလေယာကနအဖွံ့အစည်းတွေနဲ့တောင်လယ်သမားတွေရဲ့ကြုံတွေ့နေရတဲ့ခက်ခဲတဲ့ပတ်သက်ပြီးကျွန်တော်တို့ပေါ်ထုတ်တဲ့လုပ်ရုံဆွေးနွေးပွဲပေါ့နော်အရင်ကဒီကနေ့တနားရမြန်မာပိတ်စင်တာမှာကျင်းပခဲ့တာပေါ့နော
်ဟုတ်ကဲ့
ပထမတော့ဒါဝန်ကြီးဦးစိုးသိန်းတက်မယ်ဆိုပြီးတော့ပြောတာပေါ့သူကဒီနေ့တော့ထဲသာရှင်းလင်းပွဲရှိတော့မတက်နိုင်ဘူးဆိုတော့လေဒီနေ့တော့မပါဘူးကျွန်တော်တို့ဒီတောင်လယ်သမားအရေးကိုဆောင်ရွက်နေတဲ့ဒီအတင်းပွဲတွေတက်မကတွေအစည်းအရုံးတွေပေါ့နော်နော်ဆယ်ရှစ်ဆယ်ရှိကကိုယ်စားလေးချိုးတယ်ပေါ့နော်ဒါအားလုံးပေါင်းကိုယ်စားလေး90ကျော်တော့90ကျော်တော့တက်ရောက်ခဲ့ပါအ
တောင်သူလယ်သမားတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေကတော့အများကြီးပေါ့ဆရာရဲ့ဒီလိုကိစ္စမျိုးတွေမှာဘယ်ဟာတွေကိုအဓိကထားပြီးတော့ဆွေးနွေးသွားပြီးတော့ဖြေရှင်းဖို့ဆရာတို့ကြိုးပမ်းနေပါသလဲခင်ဗျအ
ကြမ်းမင်းပေါ့နော်ကောင်းလုပ်ထားတဲ့ဒါကျွန်တော်ဆက်လက်ချက်ပေါ့နော်အဲကျွန်တော်နံပါတ်1ချက်တော့ကျွန်တော်လက်ရှိနေထားမှာတောင်သူလယ်သမားအတင်းဖွဲ့တမကအရင်နဲ့တရားဝင်အတင်းဖွဲ့ဖောက်ဖို့တွေဝင်မရရှိဘူးနော်အဲအရာလေးကိုကျွန်တော်တို့ဒါကိုတင်ပြတော့ဆိုတော့အတင်းဖွဲ့တွေကိုတရားဝင်ဖောက်ဖို့တင်ရဖို့အတွက်ဒါလည်းနံပါတ်1ချက်နေလေကျွန်တော်ဆွေးနွေးကြပါတယ်လို့အတင်းဖွဲ့ရှိမှပဲတောင်လယ်သမားအကြီးကိုကျွန်တော်တို့အနေနဲ့ကြီးရောက်ဆောင်ရွက်နိုင်မှာဖြစ်တယ်ပေါ့နော်။အော်နံပါတ်4ချက်အနေနဲ့ဆိုရင်လက်ရှိဖြစ်ပေါ်နေတဲ့အချက်တွေမှာအရေးကြီးတဲ့အချက်ဖြစ်တဲ့ကျွေးမိပြည်ထနာကျွေးမိခြင်းတဲ့တည်ထနာတွေမှာအဓိကအချက်ချက်နေပါဝင်တဲ့လေယာထုတ်လုပ်မှုကုန်ကြမ်းစည်းတွေများပြားတွေကြောင့်ဒါတွေစာစင်းရေးအတွက်ကိုလိုအပ်နေစီမံတွေဆောင်ရွက်ပေးဖို့တောင်းဆိုရှိပါတယ်ခင်ဗျာ။နောက်တစ်ချက်ကတော့ကျွန်တော်တို့ခုလုံရှားနေတဲ့တောင်လယ်သမားကြီးဆောင်ရွက်နေတဲ့အတင်းဖွဲ့အနေနဲ့အင်္ဂါဖွဲ့စည်းရင်တီထွေဝင်ရဖို့ဆိုတော့ကျွန်တော်တို့တောင်းဆိုသွားဖို့ရှိပါတယ်။ပြည့်စက်နေတဲ့ကြရင်ဒေသမားတွေအတွက်ကလူမှုဖွလုံရေးစနစ်မရှိတဲ့ကြောင့်လူမှုဖွလုံရေးစနစ်ဆောင်ရွက်ပေးမယ်ဆိုရင်တောင်လယ်သမားတွေအတွက်ပို့ပြီးတော့မှဒီပြည်ထနာအချို့အတွက်အကာအကွယ်ပေးနိုင်မယ်ဆိုပြီးလူမှုဖွလုံရေးစနစ်ဒီဆောင်ရွက်ရတဲ့ကျွန်တော်ညှိနှိုင်းတောင်းဆိုသွားဖို့ရှိပါတယ်။ဒီကကြရင်နောက်တစ်ချက်ကတော့လေကျွန်တော်ဒေသခံလေယာဉ်ပြည်ထနာကြီးပေါ့နော်။အနည်းပဲသက်ပြောရဲဒါနိုင်ငံတော်သမားကြီးအနေနဲ့တော့ဟုတ်ကျူရီစာရီမှာဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောရတာမျိုးရှိပါတယ်။ဒါတွေပဲတင်းကြီးကလည်းအမိသက်နာရို့လဲအရင်မြန်ဖြည့်ရှင်းပေးဖို့အတွက်ဒါကိုလည်းကျွန်တော်တောင်းဆိုဖို့ရှိပါတယ်။နောက်ဆုံးတစ်ချက်ကတော့နိုင်ငံတော်အနေနဲ့အထောက်အပံ့မစည်းဈေးကောင်းရရှိဖို့အတွက်ပြည်ပဈေးကွက်ရှာဖွေရေးမှာလည်းလိုအပ်တဲ့အစီအမံများဆောင်ရွက်ပေးဖို့အတွက်တင်ပြသွားတာဖြစ်ပါတယ်။ဒီချက်တွေကကျွန်တော်တို့ဒါဒီဝိုင်းဝန်းဆွေးနွေးတဲ့အထက်မှာရရှိခဲ့တဲ့အကောင်းဆုံးချက်လေးတွေဖြစ်ပါတယ်ခင်ဗျာ
။ဆရာပြောသွားတဲ့အထက်မှာဆိုရင်အစိုးရရဲ့အခန်းကဏ္ဍကအတော်ရေးကြီးတဲ့တဘောမျိုးဖြစ်နေပါတယ်ခင်ဗျာဒီအစိုးရဘက်ကရောဒီဟုတ်ကဲ့ဒီလိုကိစ္စမျိုးတွေမှာတော်တော်များများတော့တည်ပြီးသားတွေပေါ့ဆရာရဲ့အစိုးရလည်းဒါဒီအချက်တွေကအခက်အခဲရင်ဆိုင်နေရတယ်ဆိုတော့တည်ပြီးသားဆိုတော့လက်ရှိအစိုးရအခြေအနေမှာရောဘလောက်တိုင်းတာဒီလိုမျိုးအခက်အခဲတွေကိုဖြေရှင်းနိုင်မဲ့အခြေအနေရှိတယ်လို့ဆရာအနေနဲ့ထင်ပါတယ်ခင်ဗျာ
ဒီလက်ရှိလေယာကဏတကယ်တမ်းဖွံ့ဖြိုးတိုးတက်စေခြင်းကျွန်တော်တို့အနေနဲ့ဒီလေယာပြဿနာဖြစ်ပွားနေတဲ့ပြဿနာအလုံးအမျိုးသားရင်းမြင်ပြဿနာတွေအနေနဲ့ခံယူပြီးတော့မှဒါနိုင်ငံတော်အစိုးရဘက်ရောကျွန်တော်တို့ပုဂ္ဂိကဖွဲ့စည်းရေးဘက်ရောပြည်သူ့လူထုဘိုင်းအောင်နောက်တစ်ခုကနိုင်ငံရေးပါတီဘိုင်းအောင်လူနိုင်ငံကကူညီပေးတဲ့ဖွဲ့ရောတကယ်ရောဆေးရောကိုပါတက်တွေကြကြကူညီမယ်ဆိုရင်တော့ဒီခက်ခဲအားလုံးကမဖြေရှင်းနိုင်စရာအကြောင်းမရှိပါဘူး။ကျွန်တော်ပြဿနာဆိုတာသိရှိလက်ခံပြီးတဲ့အခါကျရင်ဒီပြဿနာကိုတကယ်တမ်းလက်တွေ့ကောင်းတွေဖော်ပြလို့ပါတယ်။ဒါပေမဲ့ကောင်းတွေပေါ်တဲ့နေရာမှာလည်းကျွန်တော်တို့အနေနဲ့ဥပဒေရဲ့လုပ်ငန်းစဉ်တွေချမှတ်ပြီးတော့မှလက်တွေ့ကောင်းတွေပေါ်တာမရှိဘဲနဲ့ဆိုရင်တော့အောင်မြင်ဖို့မရှိနိုင်ပါဘူး။လက်တွေ့ဆန်းလက်တွေကောင်းတွေတဲ့ပေါ်တဲ့အပိုင်းမှာပို့ပြီးတော့ဒီရက်ပို့ပြီးအားထည့်ပြီးလုပ်ရင်တော့ကျွန်တော်တို့ဒီတော့လည်းသမားတွေရဲ့အခက်အခဲကိုဖြေရှင်းနိုင်မယ်လို့ကျွန်တော်အနေနဲ့တုံ့ပြန်ပါတယ်ခင
်ဗျ။အစိုးရတက်တန်းတလျှောက်မှာဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးဆရာတို့တွေနဲ့ဘလို့အားနည်းချက်တွေရှိတယ်လို့ဆရာတို့တွေမြင်ပါလဲဆရာ။အကြံပြုလိုပါလဲ
။ဖြစ်ပျက်နေတဲ့ပြဿနာကိုသုံးသတဲ့နေရာမှာကျွန်တော်ကစီးမီးတို့စနစ်ပဲကျင့်သုံးနေတာမျိုးဖြစ်နေပါတော့။ပြဿနာတွေကိုသုံးသတဲ့နေရာမှာတကယ်ပြဿနာချိန်နေမှန်ကိုတကယ်သုံးသက်ဖော်ထုတ်ပြီးတော့မှနောက်တကယ်လိုအပ်ချက်ဝန်မူတည်ရဲ့ need base ဝန်မူတည်ရဲ့စီမံတွေဖော်ဆောင်မှပဲရပါမှာ။နောက်တစ်ခုကတကယ်တမ်းကြည့်တဲ့ဒေတာဖွံ့ဖြိုးရေးနဲ့အလျာဆက်ပြေးရေးကဏ္ဍတကယ်ဖွံ့ဖြိုးတိုးတက်စေချင်တဲ့ဆိုရင်ကျွန်တော်ကပြောမဟုတ်ဘဲနဲ့လက်တွေ့ကြတဲ့ budget လိုဟာမျိုးအစားရေးဆွဲပြီးဖို့လိုပါတယ်။ကျွန်တော်ကဒါပြောတစ်ခုပဲတင်ပြပြီးတော့မှမှတ်တမ်းတင်တာနဲ့တော့ကျွန်တော်မလုံတော့ပါဘူး။ပတ်စံမရှိ budget မရှိပဲတော့ဘာမှလုပ်လို့မရပါဘူး။လက်ရှိမှာဆိုရင်ဒါဥပမာရတစ်ခုအနောက်ဆုံးဖြစ်တဲ့ဟာလေးပေါ့။ဒါအရင်ကဝယ်ယူဖို့အတွက်ကိစ္စမျိုးလို့ဆိုရင်ကျွန်တော်လည်းအများနဲ့တင်ပြပါနော်။ဒါဆိုတရားဖွဲ့စည်းဖွဲ့ရမယ်။အရင်ကဝယ်တဲ့ဟာကိုအမကန်စီလုံးနဲ့ဝယ်ခြင်းနိုင်ငံတော်ကအရှုံးခံရမယ်။အရှုံးခံဖို့အတွက်ဘတ်ဂျက်ပါတစ်ခါလေးရေးဆွဲပြီးဖို့လိုပါတယ်ပေါ့နော်။ဒါတော့လည်းလုံးမယ်တော့ပြောပါလား။ပြီးခဲ့တဲ့ဒါဒီတောက်ကြနေရစူပါကူနာဝင်ကြီးတီလေတောင်းတဲ့မှာကိုယ်စလဲတူကနေဒီဟာလွတ်တော်ကိုယ်စလဲတူကမေးရနေမှာဖြေကြရတယ်မှာလို့လည်းတွေ့ရပါ။အဲ့ဒါလိုပေါ့နော်။ကျွန်တော်အနေနဲ့တကယ်ကောင်းတဲ့ပေါ်တဲ့နေရာမှာတော့လေဖြေရကောင်းတဲ့ပေါ်ခြင်းဖြေရရောက်ကျွန်တော်လုံးလုံးမှဖြစ်ပါတယ်။နှစ်ဘွေကျွန်တော်တို့အခုလက်ရှိတွားသလိုစင်းမီလိုနဲ့ပဲကုနေမယ်ဆိုရင်တော့ဒီကရဏာတော့ဒီတိုင်းပဲရှိနေမယ်နေသားရှိပါတယ်။
ဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ